ကျွန်တော်ညံဝဲအောင်ပါခင်ဗျာ။ကိုဗစ်ကူးစက်တဲ့အဒီပြူလူနာအရေအတွက်တိုးလာတဲ့အခြေအနေကြောင့်ပြည်내နဲ့တိုင်းလေးခုကမြို့နယ်တချို့မှာ stay at home နေအိမ်မှာပဲနေကြဖို့အမိန့်ကိုအစိုးရကထုတ်ပြန်လိုက်တဲ့အကြောင်းတင်ပြခြင်းပါလေ။မြန်မာနိုင်ငံမှာစက်တင်ဘာ25ရက်တောက်ကြာနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်တဲ့အဒီပြူလူနာပေါင်း969ဦးရှိပြီးသေဆုံးသူက24ဦးရှိခဲ့တာပါ။အဲ့ဒီထဲမှာရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်ပြီးရင်ဧရာဝတီတိုင်းမန္တလေးတိုင်းနဲ့မွန်ပြည်နယ်တွေမှာကူးစက်မှုများလာတာတွေ့ရပါတယ်။ဒါကြောင့်မွန်ပြည်နယ်မှာ2မြို့နယ်၊မန္တလေးတိုင်းမှာ3မြို့နယ်၊ပဲခူးတိုင်း3မြို့နယ်နဲ့ဧရာဝတီတိုင်းက3မြို့နယ်တို့ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ကိုဗစ်ကြောင့်မြန်မာနိုင်ငံတွင်သေဆုံးသူများလာတဲ့အတွက်သတိရှိကြဖို့နဲ့စိုးရိမ်သင့်သလောက်သာစိုးရိမ်ကြဖို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြည်သူကိုအတိပေးတင်ပြတဲ့တောက်ကြနေမိကုန်းမှာပြောကြသွားပါတယ်
။လူကြီးတို့ဘာတွေ့ရလဲဆိုတော့တချို့တွေကပေါ့နော်။ဒီယောဂဖြစ်တယ်လို့ထင်အိမ်မှာကိုဖကိုဆေးမီတိုလေးနဲ့ကုလို့မရတဲ့ခါကြမလားဆေးုံသွားတာမျိုးတွေရှိပါတယ်။အဲ့ဒါဆိုရင်ဟိုထိထိရရကုသပေးဖို့ဟာနောက်ကျသွားပါတယ်။ဒါမှမဟုတ်စောစောစီးစီးကုသမှုခံယူဖို့ပဲဖြစ်ပါတယ်။အခုဟာလေဆုံးမှုနှုံးကနေနေတော့မြင့်တက်လာပါတယ်အရင်တော့1.4ကနေပြတော့အခု1.6အထိမြင့်တက်လာပါတယ်တိတ်အများကြီးမြင့်တက်လာတာလည်းမဟုတ်ပါဘူးသို့တော်ညာလဲစိုးရင်တင်တော့တော့စိုးရင်ပါတတိရောရှိပါစိုးရင်မလွန်ပါနဲ့အစိုးရင်လွန်ခြင်းအဖြစ်ကိုခံစွာကြပါတယ
်မွန်ပြည်နယ်မှာတော့ဘီလင်းမြို့နယ်အခြေအနေကစိုးရင်စရာကောင်းပြီးမွန်လမြိုင်မြို့ဘက်မှာကူးစက်မှုအနည်းငယ်ရောလာတယ်လို့မွန်မျိုးသားပါတီရဲ့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်သူဒေါက်တာမင်းစိုးလင်းကပြောပါတယ
်လို့ဆယ်ကမွန်ပြည်နယ်ကအဲ့ဒီဘီလင်းအခြေအနေကတော့တနေရာထဲမှာကွက်ဖြစ်နေတော့ဆွေးနွေးပြန်ကြမှာရှိပါတယ်။ကျွန်တော်မော်နိုင်ရတော့တိတ်အစိုးရမဟုတ်ပါဘူး။အခုဒီနောက်ပိုင်းကိုဆက်ရက်ကြည့်ရတော့လမ်းကလာမယ်ကိစ္စရပြီလောက်တော့တော်တော်လေးမဆက်တတ်ရတယ်ပြရတာကျွန်တော်အရင်ပိုင်းတော့သူစားနေတယ်လို့ပဲပေါ်ပေါ်လေးတော့ပဲနေရတာများပါတယ်။ပြည်နယ်ဆွေးနွေးကြတဲ့မှုကတော့ကိုကျူတဲ့ကာဝေးကြီးမြေပိုင်းတော့လေးဟဲ့နဲ့ပိုင်းကြည့်တော့မရောက်ပါဘ
ူး။မွန်မံမြို့မှာအသွာလာ6ကတ်နေပြီးစစ်တောင်းတရာဒွန်သမိတရာစတဲ့မြို့အဝင်ထွက်တရာတွေကိုညအချိန်ပေးမဖြတ်တော့ပဲပိတ်ထားလိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မွန်မံမြို့ကန်တွေကြားနှာခေါင်းစည်းတက်ဖို့ကအစပေါ်ယုံမှုတွေရှိခဲ့တယ်လို့မြို့ကန်ဦးလှမင်းကပြောပါတယ
်။အဓိကတော့ဘီလင်းပေါ့ဘီလင်းမှာကဆက်ရုံတစ်ခုအဲဆက်ရုံမှာပူတွေ့ပြီးတော့ဝဏ္ဏအရာတွေကိုကူးတယ်မိသားစုတွေကူးတယ်ဆိုတော့ဘီလင်းမှာနည်းနည်းများလာတာပေါ့ဒီတရက်နှစ်ရက်မှာမော်လမြိုင်မြို့မှာရောလာပြီပြီးတဲ့တပတ်လောက်ကတော့ဖြစ်တယ်ရွှေတောင်ရက်နဲ့စစ်ကဲကုန်းရက်ကွက်မှာပုံများသွားတယ်ပြောမှဆိုလို့ရှိရင်ခုနောက်ရက်ကွက်တွေမှာတယောက်စားနှစ်ယောက်စားတွေဖြစ်တာလေရန်ကုန်ကလာတဲ့လူတွေကြီးပဲမော်လမြိုင်မှာတော့ပြီးခဲ့တဲ့တပတ်ဆယ်လာစပြီတော့လေအပြင်မှာထွက်တဲ့လူမှာလူ100ယောက်မှာ900ယောက်လာမတ်စတာတာတော့ပြန်တွေ့ရတယ်အရှိပိုင်းတွေတော့မတ်စတာတာရော့ရော့ရဲ့ဖြစ်ခဲ့တယ်
မန္တလေးတိုင်းမှာတော့ဈေးကုမ္ပဏီတစ်ခုနဲ့ဟိုတယ်တစ်ခုတို့ကနေကူးစက်ပြန့်နှံ့သွားတာလို့အောင်မြေသာဇံမြို့နယ်မှာနေတဲ့ကျောင်းဆရာဦးညွန့်လွင်ကပြောပါတယ်
။ဆိုင်းသာဇံမှာပေါ်တော့ကားဂိတ်ကြီးရှိတယ်။အေးဈေးကုမ္ပဏီကဆိုင်းသာဇံနဲ့မှာပဲရှိနေတာလေ။ဒီရန်ကုန်နဲ့ထိပ်ပြည့်ခဲ့တဲ့ဈေးကုမ္ပဏီကဒရိုင်ဘာကနေစအဲလိုသွင်းတာ။ဟိုကတော့ဟိုတယ်မန္တလေးကတော့လည်းတူတူပါပဲအဲလိုဖြစ်တာပဲ။အဲ့ဒါတော်တော်များသွားသေးကြိုဆိုရတာလူသွားလူလာတွေကဒါများတယ်။နောက်ကျွန်တော်ရေသာဝန်သေးလည်းရှိတယ်။အဲလူသွားလူလာလည်းများတယ်။နောက်မျိုးလည်းကောင်းလည်းဖြစ်နေတာဟုတ်နော်။ဒီကန်လိတ်မလိုက်နာလူဖြစ်နေတယ်နဲ့။ပြည်သူရပုံဝင်မှုကတော့ရင်ကားလက်ဆိုင်အများကြီးရင်းတက်သွားတာပေါ့နော်
။ကျမကြီးနဲ့အာကစားကြီးဝန်ကြီးဌာနကတော့ကိုဗစ်ကူးစက်မှုနဲ့သေဆုံးမှုဇင်းကိုတစ်နေ့2ကြိမ်ကနေ3ကြိမ်အထိစည်းရင်းခွဲထုတ်ပြန်နေတဲ့အတွက်ကူးစက်မှုသေဆုံးသူအရေအတွက်နဲ့ပတ်သက်ပြီးပြည်သူတွေကြားမျက်စိလည်နေရတယ်လို့လူမှုကွန်ရက်တွေမှာရေးသားဝေဖန်ကြပါတယ်။စနေမ25တောက်ကြညာ8နာရီသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း9100ကျော်ရှိပြီးသေဆုံးသူ184ဦးရှိသွားပါပြီခင်ဗျာ။